အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်အတန်းလွှင့်နေပါတယ်။အခုတော့ Don't Call Me Glass ဆိုတဲ့လှုပ်ရှားမှုနဲ့ပတ်သက်လို့သဘောထားအမြင်တွေကိုနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။ American ပြည်ထောင်စုကစတင်ခဲ့တဲ့လူမျိုးရေးခွဲခြားမှုစန့်ကျင်တဲ့လှုပ်ရှားမှုကြီးဟာဥရောပနိုင်ငံတွေအပါအဝင်တကဘာလုံးကိုပြန့်နှံ့လာရမှာမြန်မာနိုင်ငံကိုလည်းရိုက်ခတ်လာခဲ့ပါတယ်။ Glass ဆိုတဲ့အသုံးအနှုန်းမှာခွဲခြားနှိမ်ချမှုတွေပါနေတယ်လို့ခန့်စားရတဲ့ Indian လူငယ်တွေကနေ Don't Call Me Glass ဆိုတဲ့ online campaign လှုပ်ရှားမှုကိုစတင်နေကြောင်းဥဆောင်သူလည်းဖြစ်လူခွေရေလှုပ်ရှားတက်ကြွသူကိုစေလင်းမွန်က VOA ကိုပြောပါတယ
်ဒီဟိုအမေရိကန်တနိုင်ငံလုံးမှာပေါ့လေဒါလှုပ်ရှားမှုတွေဖြစ်လာအဲ့ဒီ effect ကမြန်မာနိုင်ငံပေါ်တက်ရောက်လာတယ်လို့ဟိုဟာယူဆလို့ရတယ်အဲ့ဒီပြဿနာဖြစ်လာပြီးနောက်ပိုင်းမှာမြန်မာနိုင်ငံမှာအချို့သောလူငယ်တွေကဒီမြန်မာနိုင်ငံမှာအလုံးတုံးနေကြတဲ့ဒီအိန္ဒိယနေပေါ့နော်အိန္ဒိယနေကိုခေါ်တုံးဆွဲရဲ့ဒီကလားဆိုတဲ့စကားလုံးက resistance ဖြစ်တယ်ပေါ့ဒါလူမျိုးရေးကခွဲခြားတဲ့စကားလုံးဖြစ်တယ်နဲ့ခွဲခြားတဲ့စကားလုံးမဟုတ်ဘူးဆိုတဲ့စကားအိုင်းနေကြတယ်မှာကျွန်တော်တို့အခြေတည်စကားတွေပြောလာကြတယ်ဒီပြောလာကြတယ်အထူးသဖြင့်ဟိုလူမျိုးရေးခွဲခြားဆက်ဆံနေတဲ့သူယူဆရတဲ့သူတွေကဒါအိန္ဒိယလူငယ်တွေပေါ့နော်ဒီအများစုပေါ့အဲ့တော့ကတော့အချို့သောလူငယ်တွေလည်းရှိလို့ပဲပေါ့အချို့သောအိန္ဒိယမဟုတ်သောလူငယ်တွေလည်းရှိလို့ပဲသူတို့ကထားဖို့လူမျိုးရေးခွဲခြားဆက်ဆံတာဟုတ်ပါတယ်သူဟိုလက်ခံထားတဲ့ပြည်လာကြတယ်ပေါ့လေပြည်လာကြတယ်ဆိုတော့ဒါအဲ့ဒီလိုဖြစ်လာရင်နောက်ပိုင်းမှာကျွန်တော်တို့တော့ဒီလူမျိုးရေးခွဲခြားဒါကလူမျိုးရေးခွဲခြားဆက်ဆံမှုလို့တတ်မှတ်တဲ့ဟိုလူတွေဘလားလောက်ရှိလဲပေါ့။နောက်တစ်ခုကကျတော့ကျွန်တော်တို့ဒီဒီစကလုံးကိုနမခံပါအောင်ဆိုတဲ့သူတွေပေါ့နော်။နမခံပါအောင်ဆိုတဲ့သူတွေဒါသူ့ပြီးတော့ကျွန်တော်တို့ဒီကမ်ပိန်းလေးကိုစပြီးတော့လုပ်ကြမယ်ဆိုပြီးလုပ်ဖြစ်သွားတာဖြစ်တယ
်။ကလားလို့မခေါ်ပါနဲ့ဆိုတဲ့လှုပ်ရှားမှုရဲ့အဓိကရည်ရွယ်ချက်ကတော့အရင်ကအိန္ဒိယတိုက်ငယ်ကလာတဲ့သူတွေကိုကလားလို့ခေါ်ခဲ့ရဆိုတဲ့တမိုင်းကြောင့်ရှိခဲ့ပေမဲ့ဒီကနေ့ခေတ်မှာတော့ကလားဆိုတဲ့အသုံးအနှုန်းမှာနှိမ့်ချခွဲခြားပုတ်ခတ်ပြောဆိုတဲ့အဓိပ္ပာယ်တွေရှိလာတဲ့အတွက်မသုံးဖို့ဖြစ်တယ်လို့မြင်ကြောင်းလူခွင့်ရေးကျန်းကျင်သူဒေါက်တာခင်စောဝင်းက VOE ကိုပြောပါတယ
်နီဂရိုတွေကိုနီဂါလို့ခေါ်တယ်အဲ့နီဂါနေပြီးတော့နီဂရိုဖြစ်လာတယ်နော် Black American ဖြစ်လာတယ် African Americans ဖြစ်လာတယ်နော်ဆိုတော့သဘောကဒီလူတို့ရဲ့ခရီးကရှင်လူတို့ရဲ့အလိုဆန္ဒကိုကွာပြညာပေးရတာပေါ့ဟာနော်ဆိုတော့မြန်မာပြည်မှာလည်းတွေ့ခင်ကတော့လည်းဟိုတယောက်ကလားကလားခေါ်ကြတယ်ပဲပေါ့လေသို့တော်ဒီဘက်ခေတ်ကြတဲ့ခါကျတော့အရင်ဆက်စစ်ဖြစ်လာတယ်အထူးသဖြင့်2010နောက်ပိုင်းမှာဒီဟိုလူမျိုးရေးပဋိပက္ခဖြစ်လာတဲ့ခါကျတော့ဒီလူတွေကိုဘလို့ခေါ်ကြတာလဲရိုဟင်ဂျာဘင်္ဂါလီနော်ဒီကလားတိုင်းတစ်ပါးသားဘာညာဖြစ်လာတဲ့ခါကျတော့ဟိုနည်းစဉ်းစားရမယ်အဲ့တော့ဟိုခက်ကလည်းအရင်ကလည်းမဟုတ်တော့ဘူးလေအနာရှင်အမခက်အမနေခဲ့တာမဟုတ်ဘူးဟိုဒီမိုကရေစီဆိုတဲ့အခါကျတော့လူများစုလူနည်းစုရှိရဆိုပေမဲ့လူနည်းစုရဲ့စံသားလေးကိုလည်းကိုယ်လည်းရောရမယ်ကိုရီးယားဆာကအလင်းစလိုပေါ့ကွာနော်ခက်မြန်မြန်ကြီးကြပြောင်းလဲမလို့လုံးဝဒါကွာမချင်းမထားပါဘူးလက်မခံထားပါဘူးသို့တော့တစ်ဆင့်ပြစ်ဆင့်သွားမှာပဲတနေရာမှာတော့ဒါစမှာပဲဒါမလို့လို့ရှင်လို့ရှင်တယ်သူကလူကြီးကဒါကိုလိမ့်လို့ရှုနေမှာပဲ
အလားတူလူခွေရေလှုပ်ရှားတက်ကြွသူဘက်တင်စာရွှင်လဲ့ရည်ရဲ့အမြင်ကတော့
ကျမတို့ကအဲ့လိုမျိုးအခေါ်ခံရတဲ့အတိုင်းဝိုင်းတွေရဲ့အတန်ကိုနားထောင်မယ်ဆိုရင်များသောအားဖြင့်ကသူတို့အခေါ်ခံလိုက်ရတဲ့အချိန်မှာသူတို့နှိမ်တယ်လို့မျိုးခွဲခြားတယ်လို့မျိုးဖိနှိပ်ထားတယ်လို့မျိုးခံစားရတယ်ဆိုတော့ခံစားချက်တွေကိုအများကြီးပြန်နားထောင်ရတယ်အဲဆိုတဲ့အခါမှာဒါအပြင်ဒီလိုမျိုးအဲခေါ်ဆိုမှုတွေဟာဆိုအခုဆိုရင်ကျမတို့ယဉ်ကျေးမှုမှာနေ့စဉ်ပေါ်ရမှာပြက်နှက်လာတယ်ဥမာအဲကလားဆိုတဲ့စကားလုံးဒီကလထိုင်းဖြစ်မလားကလဘဲဖြစ်မလားဟိုဒီစီးပွားရေးလုပ်ငန်းနာမည်ဖြစ်မလားဒါပေမဲ့အဲ့ပစ္စည်းတွေကကြတော့တတ်မဲ့ဖြစ်ပါတယ်တတ်မဲ့ပစ္စည်းတွေကျမတို့ခေါ်တာကနှိမ်ချမှုခွဲခြားမှုလို့ပြောလို့တော့မရဘူး။ဒါပေမဲ့လူတွေအပေါ်မှာဒီနှိမ်ချလိုတဲ့ခွဲခြားလိုတဲ့အဖဲကျင်လိုတဲ့ရည်ရွယ်ချက်နဲ့ခေါ်တာမျိုးဆိုရင်မဖြစ်မနေကျမတို့ကစန့်ကျင်ရမယ်။ဒါဒီ racism ဒါဒီလူမျိုးရေးခွဲခြားမှုလို့ကျမတို့ပြောရတာဒါဒီကလားမှလည်းမဟုတ်ပါဘူး။တရုတ်တွေပဲဖြစ်စေဟိုတလောဆိုကျမတို့ကိုရိုနာဗိုင်းရပ်စ်ဖြစ်တဲ့အခါမှာတရုတ်နဲ့တူတဲ့လူတွေဆိုရင်ကျမကမ္ဘာပေါ်မှာဟိုရှိနေတဲ့အခြားနိုင်ငံတွေဆိုတော့တရုတ်တွေအပေါ်မှာခွဲခြားလာတာဖဲကျင်လာတာမျိုးတွေပေါ့နော်။အဲတတိထားလာတာပို့ပြီးတော့ကြောက်ရွံ့လာတာစိုးရိမ်လာတာဟိုကြောက်စရာဖြစ်မြင်လာတာမျိုးပေါ့နော်။ဒါတွေကပို့ပြီးတက်လာတယ်။မြန်မာပြည်မှာဆိုလဲနေရာအစုံမှာရခိုင်နေဆိုလဲရခိုင်လို့ခေါ်တာမကြိုက်ဘူး။တို့အာရကန်လို့ခေါ်ပါဆိုတာမျိုးတွေပို့ပြီးပြောလာကြပြီ။ဆိုတော့ကျမတို့ကဒီလိုမျိုးမတူတဲ့လူတွေရဲ့ကိုယ်တိုင်ကြုံတွေ့နေရတဲ့လူတွေရဲ့အတန်ကိုနားထောင်ဖို့လို့ရတယ်။ကိုယ်တိုင်ကကိုယ်တိုင်ကမခံစားခဲ့ရဘူးဆိုပေမဲ့ခံစားနေရတဲ့လူတွေကိုကျမတို့နားလည်ပေးဖို့လို့ရတယ်။စာနာပေးဖို့လို့ပါတယ်။
ဒါပေမဲ့လည်းဒီလှုပ်ရှားမှုကိုဒေါသတကြီးတုံ့ပြန်ခဲ့ကြသူတွေရှိခဲ့ပြီးသူတို့ရဲ့ရေးသားထားတဲ့မှတ်ချက်တွေမှာလည်းညဉ့်ညံဆက်ဆိုထားတာတွေတွေ့ရတယ်လို့ဆိုပါတယ်။အခုလိုသူတို့ရဲ့လှုပ်ရှားမှုကြောင့် နှိမ်ချတဲ့အတိတ်ပဲရှိတဲ့ကလားဆိုတဲ့အခေါ်ဝေါ်ချက်ချင်းပျောက်ကွယ်သွားမှာမဟုတ်ဘူးဆိုတာသိပေမဲ့အတိအမြင်တတိပြုမိလာစေရေးအစပထမဖြစ်တယ်လို့ကိုစေလင်းမွန်က VOA ကိုပြောပါရရှင်။